ထိုင်းနိုင်ငံမှာကိုဗစ်-19မှုတွေနေ့စဉ်ထောင်ချီတိုးနေတဲ့အချိန်မှာပဲကမ္ဘာလှည့်ခရီးသွားတွေကိုအထူးအစီအစဉ်နဲ့ဂျူလိုင်လ၁ရက်နေ့ကစပြီးအလဲလာဖို့ဖိတ်ခေါ်ခဲ့တာပါဒီအစီအစဉ်အရထိုင်းတောင်ပိုင်းဖူကက်ကမ်းခြေကိုအလဲရောက်လာတဲ့မြန်မာနိုင်ငံသားမိသားစုနှစ်စုမှပါတဲ့ခလင်းငယ်နှစ်ဦးမှာကိုဗစ်-19ရေစစ်ဆေးတွေ့ရှိခဲ့ရတာကြောင့်အရေးပေါ်ဆေးရုံတင်ကုသမှုပ ဇူလိုင်လ၁ရက်နေ့မှာစတင်ခဲ့တာပါအထူးအစီအစဉ်အရထိုင်းတောင်ပိုင်းဖူကက်ကမ်းခြေကိုအလဲရောက်လာတဲ့မြန်မာမိသားစုတွေကအသက်၈နှစ်နဲ့၉နှစ်အရွယ်မြန်မာနိုင်ငံသားကလေးငယ်နှစ်ဦးမှာကိုဗစ်ကရောဂါပိုးတွေ့ရှိခဲ့လို့အရေးပေါ်ဆေးရုံတင်ခဲ့ရပါတယ်မိသားစုဝင်တွေကိုတော့စောင့်ကြည့်ရေးစင်တာမှာထားပြီးစစ်ဆေးစောင့်ကြည့်နေရတဲ့အကြောင်းဖူကက်ပြည်နယ်ကရောဂါထိန်းချုပ်ရေးပြောရေးဆိုခွင့်ရှိသူဒေါက်တာဖို့စစ်ကတီကွန်ကဇူလိုင်လ၁၀ရက်နေ့မှာထိုင်းတရေတောက်တွေကိုအတည်ပြုပြောခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။သူတို့ကဂျန်ကလေးအပန်းတွေရောက်နေတာ။ဒါပေမဲ့အခုဒုတိယဟိုစစ်တာတော့ဟိုဒုတိယအချိန်မှာတွေ့ရတယ်။ဒုတိယအချိန်မှာဒီရအယူနာတဲ့ positive ဖြစ်နေပါဗော။အတက်ကတော့ရှင်းနေတဲ့ပုံနဲ့ကလေးပေါ့ပြီးတော့သူတို့ကဟိုဟာမြန်မာပြည်ကနေလာတဲ့အာခီးတယ်ဖြစ်နေတယ်မြန်မာနိုင်ငံသားတွေပေါ့ပြောရမယ်ဆိုရင်မိသားစုနဲ့တူလာတဲ့မိသားစုကတော့ခုနကပြောတဲ့မိသားစုစုပေါင်းမိသားစုနှစ်စုပေါ့အဲမိသားစုနှစ်စုကလေးများမှဖြစ်တာ
ထိုင်းနိုင်ငံမှာကိုဗစ်ကပိုးကူးစက်တဲ့လူနာတွေစံချိန်တင်မြင့်တက်လာနေတဲ့ကြားကပဲကမ္ဘာလက်ခီးသွားတွေကိုဖိတ်ခေါ်ခဲ့တာကြောင့်ဖူကက်ပြည်နယ်ကျန်းမာရေးအဖွဲ့ကတော့အခုလိုမျိုးနိုင်ငံခြားခရီးသွားတွေမှာရောဂါပိုးတွေ့တာနဲ့ပတ်သက်လို့ပြည်သူတွေအနေနဲ့မစိုးရိမ်ကြဖို့ပြည်နယ်ကျန်းမာရေးအဖွဲ့ကအခြေအနေတွေကိုထိန်းချုပ်နိုင်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ကမ္ဘာလက်ခရီးသွားတွေလာရောက်လည်ပတ်ဖို့ဇူလိုင်လ၁ရက်နေ့မှာဖူကက်ကိုထိုင်းဝန်ကြီးချုပ်ကိုတိုင်လာရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ခရီးသွားတွေအတွက်အထူးအစီအစဉ်နဲ့လာလည်ဖို့ဖိတ်ခေါ်ထားချိန်မှာနိုင်ငံခြားခရီးသွားတွေမှာကိုဗစ်ပိုးတွေ့ခဲ့ရတာလို့လည်းဦးမင်းဦးကဆိုပါတယ်
။ပဲရှင်ပေါ့လေသူတို့ဟိုအစီအစဉ်လေးနဲ့ဒီလိုမျိုးခီးသွွားလုပ်ငန်းကိုပြန်ဆောက်ဖို့ဖန်ရနေပြီးလုပ်တာမှလုပ်တဲ့ခါကျတော့အခုနာမည်ကြီးတဲ့ခီးသွွားအများလာကြတဲ့နေရာမျိုးပေါ့ဟိုမှာသူတို့ကဒီစမ်းပေါက်တွေကိုဒီမှာလုပ်တယ်ဗျာဖူကက်ရှိတယ်ဗျာနောက်ကော့သမွေအခုကော့ဖန်ကန်အဲ့လိုမျိုးတွေသူတို့ကဟိုပေါ့တောင်တို့အမှားတွေအမှားတွေသူတို့ကအဲ့ဒီပရိုမိုးရှင်းနဲ့ဒီလိုအစီအစဉ်တွေလုပ်ပြီးတော့လုပ်ကြတာ
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3,300,600ကျော်ရှိပြီးဇူလိုင်လ17ရက်နေ့မှာတော့ကူးစက်သူလူနာအသက် 9,500 ကျော်ရှိပါတယ်။သေဆုံးသူကလည်း 2,900 ကျော်ရှိကြောင်းထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။